BCG လုပ်ခေါ်တဲ့ TB အဆုတ်နာယောဂါကာကွယ်ဆေးမှာကိုခံစွမ်းအားပြန်ပြီးမြင့်တင်ပေးတဲ့အချက်နဲ့အသက်ရှူလမ်းကြောင်းမှာဖြစ်တဲ့အခြားယောဂါတွေကိုကာကွယ်ပေးနိုင်တာကြောင့်ကမ္ဘာကပ်ဘေးယောဂါကြီးဖြစ်တဲ့ COVID-19 ကိုတိုက်ဖို့ကျန်းမာရေးပညာရှင်တွေစတင်ဆန့်သက်နေပြီလို့ American ပြည်ထောင်စုနယူးယောက်ကကူးစက်ယောဂါအထူးကဒေါက်တာဇီယာတက်က VOE ကိုပြောပါတယ်တကယ်ပါလုံးမှာဩစတြေးလျနဲ့နယ်သာလန်နှစ်နိုင်ငံမှာပဲရှေ့တန်းကကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုပဲတီဗီယောဂါကာကွယ်ဆေးနဲ့စတင်ဆန့်သက်နေတာဖြစ်တယ်လို့သူကပြောပါတယ်။ဒါဆိုရင်နိုင်ငံတော်ကျန်းမာရေးစီမံချက်အဖြစ်ကလေးငယ်တွေကိုတီဗီကာကွယ်ဆေးထိုးပေးခဲ့တဲ့အိန္ဒိယနဲ့မြန်မာလိုနိုင်ငံတွေမှာရောဗိုင်းရပ်စ်ကူးစက်မှုကာကွယ်ဖို့မျှော်လင့်ချက်ဘလောက်ထိရှိနိုင်မလဲ။ကျွန်မအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါ။ BCG TB အဆုတ်နာယောဂါကာကွယ်ဆေးကိုကမ္ဘာ့ကျန်းမာရေးစီမံချက်အဖြစ်ချမှတ်ကျင့်သုံးခဲ့ခြင်းမရှိတဲ့အီတလီ၊နယ်သာလန်နဲ့အမေရိကန်ပြည်ထောင်စုစတဲ့နိုင်ငံတွေမှာ COVID-19 ယောဂါပြင်းပြင်းထန်ထန်ကူးစက်တာပိုပြီးတွေ့ရတယ်လို့အမေရိကန်ပြည်ထောင်စု NYID နယူးယောက်နည်းပညာအင်စတီကျူ့အဖွဲ့ရဲ့သုတေသနစာထဲမှာဖော်ပြထားပါတယ်။1948ခုနှစ်ကအိန္ဒိယနိုင်ငံမှာအဆုတ်ယောဂါအကြီးအကျယ်ကူးစက်ခဲ့ပြီးတဲ့နောက်အဆုတ်ယောဂါကာကွယ်ဆေးကိုမွေးကင်းစကလေးငယ်တိုင်းမှာထိုးဖို့နိုင်ငံတော်စီမံချက်အဖြစ်ချမှတ်ခဲ့တာပါကလေးငယ်တန်ပေါင်းများစွာ TB ယောဂါကာကွယ်ဆေးထိုးခဲ့တဲ့အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအမေရိကန်လောက်မဆိုးရွားဘူးဆိုတာကိုနိုင်ရှင်လေ့လာခဲ့တာဖြစ်တယ်လို့အဲ့ဒီစာတမ်းကဆိုပါတယ်ဒါပေမဲ့ဒီစာတမ်းပြည့်စုံမှုနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးပြောဆိုဖို့အလွန်စောနေသေးတယ်လို့ဒေါက်တာဇီယာတက်ကပြောပါတယ်လက်တနောအခြေအနေမှာတော့ဩစတြေးလျနဲ့နယ်သာလန်နှစ်နိုင်ငံမှာပဲ TB ယောဂါကာကွယ်ဆေးကို COVID-19 ယောဂါတိုက်ဖျက်ရေးအတွက်စတင်ဆန့်သက်နေကြောင်းသူကအခုလိုပြောပါတယ
်။ဒီဩစတြေးလျမဲလ်ဘုန်းမှာရှိတဲ့ Children Hospital မှာစပြီးတော့လူကြီး4100ကျော်ကျွန်တော်နံပါတ်အတိအကျပဲကျွန်တော်မမှတ်မိတော့ဒါပေမဲ့4100ဆုံဆုံးလေးရှိတာပေါ့နော်အဲ့ဒါကိုသူတို့ recruitment လုပ်နေပါတယ်။တစ်ချိန်တည်းမှာပဲ March 31ရက်နေ့နဲ့တူတယ်ဆိုလုံးခဲ့တဲ့ပတ်အထက်ပေါ့နော်။နယ်သာလန်မှာရှိတဲ့group တခုอ่ะလေလူကြီး1500ကျော်ကိုဟို recruit လုပ်တယ်ဒါပေမဲ့အဲ့ဒီလူကြီးသူတို့ recruit လုပ်တဲ့လူကြီးอ่ะ very particular ပါဘယ်သူတွေလဲဆိုတော့ကျွန်တော်တို့ဒီ health care workers တွေကိုပဲလုပ်တာပါကျန်တဲ့လူတွေကိုမပါပါဘူ
းဘာကြောင့်ကျန်းမာရေးဝန်ထမ်းတွေကိုပဲစမ်းသပ်ရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့ဒေါက်တာဇီယာတက်ကအခုလို့ရှင်းပြပါတယ
်ဆိုဒီလူတွေကဒီလူနာနဲ့ပထမဆုံးတွေ့ရတယ် emergency room ဆိုလဲကျွန်တော်တို့ဒီနေ့ဒီချိန်မှာဆိုလူပေါင်းထောင်ပေါင်းတနေ့တနေ့ကိုမြောင်များစွာလာပြီးတော့ဒီယောဂါကြီးပဲတွေ့နေရတယ်ဆိုတော့ exposure တွေကအများများတယ်ဘလောက်ကြီးအထိပဲကောက်ကူ protect လောက်တာ chance ရနိုင်တယ်ပေါ့ဆိုအဓိကသူတော့ဘာကိုကြည့်နေတာလဲဆိုတော့ health care workers တွေမှာပထမ6လမှာဒီ covid infection ရသွားသလားတက်ပြီးတော့သူတော့ extend ထပ်လုပ်လိုက်တယ်12လအတွင်းမှာရသွားသလားနောက်တစ်ခါထပ်ပြီးတော့ extend လုပ်လိုက်တယ်12လကျော်တဲ့အချိန်မှာရောရသွားသလားဆိုတော့သူတို့မှာအများကြီးပဲရှိပါတယ် question တော့ဇေမစုစုပေါင်းကျွန်တော်မှတ်မိတော့က20ကျော်ရှိတယ်အဓိကသူကဘာဖြစ်လို့ဒီ health care workers တွေသူတော့လုတ်စေချင်တာလဲဆိုတော့ဒီ health care workers တွေအခုယောဂါရပြီးတော့မိသားစုတွေကိုတစင်ကူအားတဲ့လူတွေရှိတယ်ဆိုတော့ဒါတွေကို protect လုပ်ဖို့သူတို့ကအဓိကရည်ရွယ်ချက်ထားပြီးတော့လုပ်ထားတာပေါ့
အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်နိုင်ရေး TB ယောဂါကာကွယ်ဆေးအသုံးပြုလို့ရမရဆေးသိပ်ပံပညာရှင်တွေဘာကြောင့်စဉ်းစားလာရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့ဒေါက်တာဇီယာတက်ကအခုလိုပြောပါတယ
်ထွင်တော့ TB အတွက်ပဲထွင်တာဒါပေမဲ့ TB ကိုအတွက်တော့သူကအကျိုးအမြတ်အကျိုးဟို TB ကိုတော့ effective မဖြစ်ဘူးဆိုတော့ဘောတော့က BCG ထိုးလို့ TB မကာကွယ်နိုင်ဘူးဒါသိကြွားရတယ်ဒါပေမဲ့တခြား virus တွေကိုတွားပြီးတော့သူက effective တော့ဖြစ်တယ်။ divineness activity ကိုဟိုသူ effect တွားပြီးတော့ viruses တွေမှာတွားပြီးတော့ effective တွားပြီးတော့ရှိတာတွေတွေ့ရတယ်။နောက်တစ်ခုကကျွန်တော်တို့နောက်ပိုင်းမှာကျွန်တော်တို့ဘယ်မှာသုံးတယ်လဲဆိုတော့ immune modulator လို့သုံးတာပေါ့နော် immune system ကိုပြန်ပြီးတော့မြင့်တင်တဲ့အနေနဲ့ကျွန်တော်တို့ဒီ CN cancer တွေမှာကျွန်တော်တို့ BCG ထိုးတဲ့ဟာတွေရှိလာတယ်။နောက်ပိုင်းကျတော့ကိုယ်ခန္ဓာတွေက immune system ပြန်ပြီးတော့ဟိုပေါ့ modulating effect ပေါ့နော်ဆိုတော့ဒီ effect နှစ်ခုနဲ့သူကတော့ hypothesis ထားလိုက်တာ immune modulating effect လည်းရှိတယ်နောက်တစ်ခုကလည်း divine desire virus ပုံမှာ activity ရှိနိုင်တယ်ဆိုပြီးတော့ hypothesis နဲ့သူတို့ BCG vaccine ကိုစပြီးတော့ပေးကြည့်တာပေါ့နော
်ဟုတ်ကဲ့ဒါဆိုလို့ရှိရင် TB ယောဂါကာကွယ်ဆေးကိုအရင်ကတည်းကထိုးထားတဲ့သူတွေမှာရောကိုရိုနာဗိုင်းရပ်စ်ကူးစက်မှုနည်းနိုင်မယ်ဆိုတဲ့မျှော်လင့်ချက်ရှိနိုင်မလားရှင
်တော့နည်းနည်းလေးခက်တယ်ပြောတော့နည်းနည်းလေးခက်တယ်ဆိုတော့ဒီ vaccine တွေအကုန်လုံးရေခက်တဲ့တိုင်းမှာထည့်ရတာပါဆိုတော့ကျွန်တော်ထိုးခဲ့တဲ့ vaccine ကဒါကျွန်တော်အနေနဲ့ပြောတာပါเนาะကျွန်တော်လွန်ခဲ့တဲ့အသက်9နှစ်6နှစ်ရွယ်အထိုးရဲ့ vaccine ဒီရေခဲတက်တာနဲ့မအောင်အဲ့တော့တကယ်ထားခဲ့ရလားကျွန်တော်လည်းမသိဘူးမာဒါအမှန်တိုင်းပြောတာကျွန်တော်ထိုးထားတဲ့အနေထားအရ protection ရှိကြတဲ့ရှိမှာပေါ့เนาะကုသိုလ်ကံကောင်းရလို့ရှိရင်ပဲရှိကြမှာလည်းရှိမှာပေါ့နောက်တစ်ခုကဘာလို့လဲဆို efficacy မကောင်းတဲ့ဆေးကိုထိုးခဲ့မိလို့ရှိရင် storage ဆိုဘာလို့အပိုင်းနေပေါ့เนาะဒါတွေက အများကြီးဟိုဟာမှုတည်ပါတယ် maybe ကျွန်တော်တို့ protection ဖြည့်ကြတယ်ရှိမှာပေါ့နော်ဖြည့်လို့ရှိရင်တော့ဒါကျွန်တော်တို့အတွက်အဲ့လိုနေရာမှာကောင်းတဲ့ပတ်စံမကုန်မဲနဲ့ရတဲ့ဟို protection တစ်ခုပေါ့နော်
လက်ရှိ American ပြည်ထောင်စုမှာတော့ TB ရောဂါကာကွယ်ဆေးကို Corona Virus အတွက်ဆန်းသက်တာမျိုးမလုပ်သေးဘူးလို့ဒေါက်တာဇီယာသက်ကပြောပါတယ် Australia နဲ့ Netherlands နိုင်ငံတွေကဆန်းသက်မှုရလဒ်တွေကိုတော့ဒီနှစ်အကုန်မှာသိရမှာဖြစ်တယ်လို့သူကဆိုပါတယ်ရှင်